နေပြည်တော်မှာတော့ဒီဖမ်းဆီးခံထားရတဲ့သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့ကိုဒီကနေ့ထပ်ပြီးတော့ပုံမှန်တွေတိုးပြီးတရားစွဲပါတယ်။ဒေါက်ဆန်းစုကြည်ကိုနှစ်မှုသမ္မတဦးဝင်းမြင့်ကိုတက်မှုထပ်တိုးတဲ့တဲ့ရင်ကိုတော့သတင်းတော်မဆုစုကဆက်ပြီးတော့ပြောပြပါမယ်ရှင်
။စစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတဲ့အရသာအစိုးရကောင်းဆောင်နှုတ်ကိုနေပြည်တော်စကူတရီမြို့နယ်တရားရုံးမှာဗီဒီယိုကွန်ဖရင့်နဲ့ဒီနေ့ရုံးထုတ်ပြီးအတိုင်ပင်ခံပုဂ္ဂိုလ်ကိုထပ်တိုးမှုနှစ်ခုသမ္မတကိုနောက်ထပ်မှုတစ်ခုနဲ့ထပ်တိုးတရားစွဲဆိုလိုက်တဲ့အကြောင်းရှင်းနေဦးခင်မောင်စောကနေပြည်တော်မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါ
။ဒေါ်စန်းစစ်ကြီးကိုနောက်ထပ်နှစ်မှုထပ်ပြီးတော့စွဲတာပါ။ပထမတစ်ခုကပုဂ္ဂိုလ်အတွင်းကိုဥပဒေပုံမှန်၈နဲ့စွဲထားတဲ့ဝါကီတော်ကြီးတွေပဲ။အဲ့ဒါကိုသူကစီကံဖောက်ဖြစ်ပြီးတော့အသုံးပြုတယ်ဆိုပြီးတော့ဆက်တော်ကြီးဥပဒေပုံမှန်68နဲ့ထပ်ပြီးစွဲပါ။နောက်ထပ်တစ်မှုကတော့ဒေါ်စန်းစုကြည်ရဲ့နေပြည်တော်မြို့တော်ဝန်ဒေါက်တာမြို့အောင်နောက်တစ်ခါနိုင်ငံတော်သမ္မတကြီးဦးဝင်းမြင့်အဲ့ဒီ၃ယောက်ကို905ခါခွေးနဲ့ထပ်ပြီးတော့စွဲပါလေ။စွဲတဲ့အဖြစ်အပျက်တွေကိုတော့တရားသူကြီးကဒေါ်စန်းစုကြီးကိုဘလို့အကြောင်းဆိုပြီးပြောတာရှိပါတယ်။
ဒီနေ့ထပ်တိုးလိုက်တဲ့အမှုတွေအရဆိုအတိုင်ပင်ခံပုဂ္ဂိုလ်ကိုသဘာဝဘေးအနေနဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှား25ပို့ကုန်သွင်းကုန်ဥပဒေပုံမှား8ဆက်သွယ်ရေးဥပဒေပုံမှား69အပါအဝင်ရာဇသက်ကြီးပုံမှား905ခါဝေးလို့နဲ့တရားစွဲဆိုထားတာပါ။သမ္မတဦးဝင်းမြင့်ကိုတော့သဘာဝဘေးအနေနဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှား25အပါအဝင်ရာဇသက်ကြီးပုံမှား905ခါဝေးလို့နဲ့တရားစွဲဆိုထားပါတယ်။အတိုင်ပင်ခံနဲ့သမ္မတအမှုမှာလိုက်ပါအကျိုးဆောင်ပေးမယ်။ဥပဒေပညာရှင်တွေဒီကနေ့အထိရှိနေပါဝါမရကြလို့ဆွဆွဲခံရသူတွေနဲ့တွေ့ဆုံဝင်မရသေးတယ်လို့ရုံးထုတ်ချိန်မှာလည်းအခမ်းအနဲဝင်ဝင်မရခဲ့ကြပါဘူး။ဒေါက်ဆန်းစုကြည်စီကလည်းကိုယ်စည်းလွှဲစားလက်မှတ်မရသေးလို့သက်ဆိုင်ရာရဲကနေတဆင်ဆက်သွယ်ထားပေးမယ်။အကြောင်းမထူလာတဲ့အခြေအနေကိုရှင်းနေဦးခင်မောင်စောက
ကျွန်တော်တို့က16ရက်နေ့ကတည်းကအဲ့ဒီရှင်းနေကိုယ်စလဲစားဒေါ်စန်းစုကြီးလက်မှတ်ထိုးဖို့ဆိုပြီးဒေါ်စန်းစုကြီးကလည်းအဲ့ဒီ16ရက်နေ့ယုံကြည်ကလေးကရှင်းနေယူပါမယ်နောက်တစ်ခါပါတီကနေပြီးတော့မှတာဝန်ပေးတဲ့အဆိုပြုတဲ့ရှင်းနေကိုပဲသူငှားပါမယ်လို့ပြောထားတယ်အဲ့တော့တရားသူကြီးကလည်းအဲ့ဒီလုံကလေးကသက်ဆိုင်ရာရဲကိုအဲ့လိုပါဝါယူဖို့အတွက်လုပ်ပေးလိုက်ပါဆိုပြီးတော့ညွှန်ကြားထားပြီးအဲ့ဒီနေ့ကပဲကျွန်တော်တို့ကလည်းပဲ NLD ကကဘာပတိအဖွဲ့ဝင်ရဲ့လှပ်ပြီးတော့အကူအညီတောင်းတဲ့စာနောက်တစ်ခါအဲ့ဒီ16ရက်နေ့ကပဲ NLD CEC အဖွဲ့ဝင်ရဲ့ခတ်အပ်တဲ့စာပေါ့လေနော်အဲ့တော့အဲ့ဒါတွေနဲ့တွဲပြီးတော့ကျွန်တော်တို့တက်ဆိုင်ရာရဲကိုပေးတာပါလေဒေါ်စန်းစုကြည်ဟိုလက်မှတ်ထိုးဖို့ဆိုဒါမဲ့စက်တိုက်မရဘူးပေါ့ဗျာနော်မေးရခဏခဏမေးတော့လည်းပဲသူကအထက်ကိုတင်ထားပါတယ်ဆိုဖြစ်တယ်
အထက်ကိုစတင်ထားတယ်လို့ရေးရရှိဆိုသူကပြောပေမဲ့ NLD ရုံးချုပ်စီကတော့ဘာအကြောင်းကြားစာမှရောက်မလာတဲ့အကြောင်းအဖွဲ့ချုပ်ကပြောဆိုထားတယ်လို့ရှင်းနေဦးခင်မောင်စောကပြောပါတယ်။ရှင်းနေရမပါသေးလို့အမှုကမစစ်ဆေးသေးပဲ။ဒါမဲ့15ရက်နေ့မှာနောက်ထပ်ရုံးချုပ်ကိုတက်မှတ်ခဲ့တယ်လို့သိရပါတယ်။ဒေါ်စန်းစုကြည်နဲ့တမနာတို့ဘောတရားစွဲဆိုထားပေမဲ့တရားရုံးလုပ်ငန်းတွေရှင်းရှင်းလင်းလင်းမရှိတဲ့အပေါ်မှာဥပဒေပညာရှင်တွေဝေဖန်နေကြပါတယ်။တရားစွဲခံရသူတွေရှင်းနေတဲ့တွေ့ခွင့်မရတာဒုတိယကျင်းရုံထုတ်ပြီးချိန်ထိရှင်းနေပါဝါတွေ့ခွင့်မရတာတွေဟာဥပဒေနဲ့မညီဘူးလို့ပြည်တော်စုရှင်းနေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌရှင်းနေဦးချင်းမြင့်ကသုံးသပ်ပါတယ်
။သူတို့ကဒီ2008အခြေခံဥပဒေကိုယူသေးပါမယ်။2008ဥပဒေအောက်ကပဲသူတို့အာဏာယူထားတာပါဆိုရင်တော့2008ကပေးထားတဲ့ခွင့်ရေးတွေကိုသူတို့လိုက်နာတင်တယ်ပေါ့နော်။အဲတော့ဥပဒေနဲ့အညီဆောင်ရွက်တင်တယ်ပေါ့။အဲလိုဆိုလို့ရှိရင်ဒီရှင်းနေတွေကိုလည်းပါဝါတင်ရမယ်။နောက်ပြီးတော့ရင်ကိုဗစ်ကာလဆိုပြီးလို့အချို့နေရာတွေမှာရုံးထုတ်ပြီးတော့လူတွေကိုစစ်နေတာပဲလေအဲ့တော့ခုဒီရာအများပြည်သူရှေ့မောက်ကိုခေါ်ဆောင်လာတင်တယ်တော့ဖြစ်နေတဲ့ပါပါတင်းတင်းနဲ့တော့သူတို့ရဲ့ညွှန်ကြားချက်ကိုလည်းယူဖို့ပေးတယ်ဒီလိုအချင်းညွှန်ကြားချက်လည်းယူခွင့်မရှိဒီလိုကြည့်နေမပါဘဲနဲ့အမှုဆစ်ဆဲမယ်လို့လုပ်နေတာပဲသူတို့ပြောနေတဲ့ဥပဒေနဲ့အညီဆိုတဲ့ဥစ္စာကလုံးဝလစ်လျူရှုလိုက်ရပါ
အမေရိကန်နိုင်ငံရဲ့ဝင်ကြီးဌာနကတော့ထိန်းသိမ်းခံရတဲ့ဒေါက်ဆန်းစုကြည်နဲ့အဆက်အသွယ်ရဖို့တောင်းခံခဲ့တာကိုမြန်မာအာဏာပိုင်တွေဘက်ကညှင်းပယ်ခဲ့တဲ့အကြောင်းပြောဆိုထားပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ကစပြီးဖမ်းဆီးထိန်းသိမ်းခံရတဲ့အတိုင်ပင်ခံပုဂ္ဂိုလ်နဲ့သမ္မတတို့ကိုပုံမှန်ထပ်တိုးတရားစွဲဆိုထားကြပြီးအကျိုးဆောင်ပေးမယ့်ရှင်းနေရတာလေသူတို့နဲ့တွေ့ခွင့်ရဖို့ကြိုးပမ်းနေရတော့ပါရှင်
။ဒါကတော့မဆုစုသတင်းပို့တာဖြစ်ပါရဲ့ရှင်။